ဆရာဦးတက်စစ်ခင်ဗျအခုဆရာတို့ပြည်ချိုင်းဝန်ကြီးဌာနနေပြီးတော့လာမယ့်ရွေးကောက်ပွဲအတွက်ပါဝင်ကူညီဆောင်ရွက်နေတဲ့လုပ်ငန်းများကျွန်တော်သိဝင်ပြုပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီလာမယ့်2015ခုနှစ်ထွေထွေရွေးကောက်ပွဲအတွက်ကိုပြည်ချိုင်းဝန်ကြီးဌာနအနေနဲ့အဓိကလုပ်ငန်း3ခုပေါ့ကျွန်တော်တို့ဆောင်ရွက်ရရှိပါတယ်အဲ့တော့ပထမတစ်ခုကတော့မဲလက်မှတ်တွေပုံနှိပ်တာပေါ့နောက်ဒုတိယအနေနဲ့ကတော့ကျွန်တော်တို့တနင်္ဂနွေလုံးမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီ media coverage ပေါ့ဒါ live ပို့ကျွန်တော်တို့ဆောင်ရွက်ထားတာရှိပါတယ်နောက်တစ်ခုကတော့ဒီနိုင်ငံတကာလာတဲ့သတင်းထုတ်တွေကိုဒီနိုင်ငံထဲမှာဝင်ပြီးတော့မှရွေးကောက်ပွဲအတွက်သတင်းရယူနိုင်ရေးကျွန်တော်တို့ကိုယ်ကြီးဆောင်ရွက်ပြရတဲ့ကိစ္စဖြစ်ပါတယ
်ဆရာအဲ့တော့ဟိုရွေးကောက်ပွဲအတွက်ကျွန်တော်တို့ဒီစာနာမဲလက်မှတ်တွေရိုက်နှိပ်နေတာရန်ကုန်မှာရိုက်ထားတယ်ကျွန်တော်အကျိုးကြောင့်လည်းနဲ့ပြောပြပါအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့တော့ကျွန်တော်တို့ဒီရွေးကောက်ပွဲအတွက်ကိုစာနာမဲလက်မှတ်တွေရိုက်တာကဒီပြည်ချိုင်းဝန်ကြီးဌာနပုံနှိပ်နဲ့စာအုပ်ထုတ်ရေးလုပ်ငန်းကဆောင်ရွက်တာဖြစ်ပါတယ်ဟောဒီဟာက2010ခုနှစ်တုန်းကလည်းကျွန်တော်တို့ဆောင်ရွက်ရတယ်2012ခုနှစ်မှာလည်းကျွန်တော်တို့ဆောင်ရွက်ခဲ့ရတာဖြစ်ပါတယ်အခုလည်း2015ခုနှစ်အတွက်ကိုကျွန်တော်တို့ဒီပုံနှိပ်နဲ့စာအုပ်ထုတ်ရေးလုပ်ငန်းရမယ်ပုံနှိပ်တဲ့တာဝန်ကိုဆက်ပြီးယူပါတယ်အဲ့တော့အဓိကကတော့ပုံနှိပ်ဆက်တည်ရှိတဲ့ဒီရန်ကုန်နေပြည်တော်မန္တလေးပေါ့ဒီသုံးနေရာဒီမှာကျွန်တော်တို့ကခွဲပြီးရိုက်ပါတယ်အဲ့တော့ဒီနှစ်အတွက်ဆိုရင်ကျွန်တော်တို့ဒီရွေးကောက်ပွဲအတွက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကျွန်တော်တို့အမှားစာအနေနဲ့ပေါ့ပေးပို့တဲ့ဟာကတော့အမျိုးအစားကတော့သူက၄မျိုးပေါ့လေဒီကျွန်တော်ပြည်သူ့လွှတ်တော်အတွက်နောက်ကအမျိုးသားလွှတ်တော်အတွက်ပြီးရင်တိုင်းဒေသကြီးပြည်နယ်လွှတ်တော်အတွက်ပြီးရင်တော့တိုင်းရင်းသားဒီအတွက်ပေါ့ကျွန်တော်တို့ကမဲမျိုးစားပုံစံပေါင်း1159ခုရှိပါတယ်အဲ့တော့ဒီ1159ခုအရာဒီမဲတွေကိုကျွန်တော်ရိုက်တော့မဲလက်မှတ်ပေါင်း128တန်းကျွန်တော်တို့ဒါရိုက်နေကိုအမှားစာရပါတယ်အဲ့တော့ဒီမဲလက်မှတ်တွေကိုအခုချိန်မှာကျွန်တော်တို့အားလုံးတရားရဂိုင်းလုံးပုံနှိပ်ပြီးသွားပါပြီရွေးကောက်ပွဲကော်မရှင်ကိုလည်းကျွန်တော်တို့ကပြန်ပြီးဒီမဲလက်မှတ်တွေကိုတက်ဆိုင်ရာနေရာတွေပို့ဖို့ဆောင်ရွက်ပြီးတာဟာကျွန်တော်တို့95ရခိုင်နှုန်းကျော်တယ်ကျွန်တော်ဆောင်ရွက်ပြီးပါပြီသို့တော်လည်းပဲမနေ့ကတော့ရွေးကောက်ပွဲကော်မရှင်ကထပ်ပြီးတော့ပေးပို့လာတာရှိပါတယ်သူတို့ရဲ့မဲစင်းတွေကဒီကရားပြည်နယ်နဲ့ကချင်ပြည်နယ်မှာအချို့လိုအပ်တာတွေရိုက်ခိုင်းတော့ကျွန်တော်တို့အဲ့ဒီအတွက်ကလည်းပုံစံ93မျိုးအတွက်ကိုဒီမဲလက်မှတ်7000ကျော်လောက်ထပ်ရိုက်ဖို့ရှိပါတယ်ဒါလည်းအချိန်မီကျွန်တော်တို့ဆောင်ရွက်နိုင်မှာဖြစ်ပါတယ
်ဆရာအဲ့တော့ဒီစာနာမဲလက်မှတ်တွေရဲ့အရေးသွေးရောနိုင်ငံတကာအဆင့်မီရလားခင်ဗျာ
ကျွန်တော်တို့တကယ်နိုင်ငံတကာအဆင့်တန်းမီပေါ့လေဒီအတွက်ကိုလည်းလုံးဝအာမခံနိုင်ပါတယ်အာဒီလက်မှတ်တွေကကျွန်တော်2010 2012တုန်းကလည်းဒီအတွေ့အကြုံတွေအများကြီးရှိပြီးသားပါဒီလက်မှတ်တွေ ਨੇ ပတ်သက်လို့ဖြစ်ပေါ်လာနိုင်တဲ့ဒီဟောပေါ့ကျွန်တော်တို့အကျိုးဆက်တွေပေါ့အဲ့တော့ဒီဟာ ਨੇ ပတ်သက်ရင်ဒီမဲလက်မှတ်တွေကတကယ်လုံခြုံရေးအစ်စတန်ရှိတဲ့မဲလက်မှတ်တွေကိုကျွန်တော်တို့ကဒီ ballot paper ဝယ်ပြီးတော့မှကျွန်တော်တို့ကဒါပြန်ရိုက်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအခုဆက်လက်ပြီးကျွန်တော်တို့နိုင်ငံတကာသတင်းမီဒီယာတွေပေါ့လေသတင်းထုတ်ပြန်မှုအတွက်ဒီရွေးကောက်ပွဲ ਨੇ ပတ်သက်ပြီးဆရာဆောင်ရွက်ပြီးတာလည်းကျွန်တော်သိကွန်ပြပါခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့နိုင်ငံတကာကတဲ့တော့ဒီအားလေကျွန်တော်တို့ရွေးကောက်ပွဲတော့အထူးကိုစိတ်ဝင်စားတာဗောနိအဲ့တော့ကျွန်တော်တို့အခုဆိုရင်ဆောင်ရွက်ပေးနေရတာကဒီနိုင်ငံညာတရင်တော့ပေါင်းက160လောက်တော့အခုရှိပါပြီအခုဆိုရင်ကျွန်တော်တို့ထဲမှာလာပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်လို့တရင်ယူခြင်းနဲ့နိုင်ငံတကာတရင်တော့ဗောနိအဲ့တော့ကျွန်တော်တို့ပြန်ကြားရရတော့ဘာလုပ်ပေးရလဲဆိုတော့တို့အတွက် visa ကျွန်တော်တို့က recommendation လုပ်ပေးရပါတယ် move out ကျွန်တော်တို့အခုအားလုံးလုပ်ပေးထားပါတယ်အဲ့တော့ visa ကတော့ကျွန်တော်တို့ကရွေးကောက်ပွဲရဲ့အပါအဝင်တစ်လကျွန်တော်တို့ပေးပါတယ်အဲ့ဒီ
ဆရာအဲ့တော့အခုချိန်ထိနိုင်ငံသားရှောက်ထားတဲ့သတင်းတောက်တွေတည်းရမီဒီယာအဖွဲ့အစည်းတရားနေတော့လက်မခံပယ်ချတာမျိုးပေါ်ရှိလားခင်ဗျ
ာမရှိပါဘူးခင်ဗျာအခုချိန်ထိလည်းကျွန်တော်တို့ကတော့လာသမျှသတင်းတောက်အားလုံးကတော့ကျွန်တော်တို့ဗီဇာအတွက်ထောက်ခံဆောင်ရွက်ပေးနေတာဖြစ်ပါတယ်
အဲ့တော့နိုင်ငံသားသတင်းတောက်တွေနိုင်ငံသားသတင်းတောက်နောက်ပြည်တွင်းပြည်ပနော်ကျွန်တော်သတင်းမီဒီယာတွေကဒီရွေးကောက်ပွဲမှာတကယ်လို့လက်ကျွန်တော်သတင်းယူခွင့်ရမှာခင်ဗျာ
အတီချာပေါ့ကျွန်တော်တို့သတင်းယူခွင့်လွတ်လွတ်လပ်သတင်းယူခွင့်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီရွေးကောက်ပွဲကျင်းပတဲ့နေ့မှာဘယ်လိုဆရာတို့ပြန်ကြိုင်းဝန်ကြီးဌာနကိုတရင်နေထုတ်ပြန်မလဲ
အဲ့တော့ကျွန်တော်တို့ပြန်ကြိုင်းဝန်ကြီးဌာနအနေနဲ့ကတော့တရင်ရယူဖို့အတွက်ကကျွန်တော်လက်ရှိတော့အင်အားက1300ကျော်လောက်နဲ့ကျွန်တော်တို့ကတရင်ရယူပြီးတော့အလူတို့ကိုပြန်လဲပြီးတော့ကျွန်တော်တို့တရင်ကိုတင်ပြပေးဖို့ကျွန်တော်တို့ကြားထားပါတယ်အဲ့တော့1300ကျော်မှာမြန်မာတန်တရုတ်မြန်တန်ကြားဆိုရင်တော့တရင်တော့ပေါင်း130လောက်ရှိပါမယ
်ဆရာတို့ရွေးကောက်ပွဲနေ့မှာတရင်တွေဘယ်လိုထုတ်မလဲဆရာဆိုတော့ရွေးကောက်ပွဲရလတ်တယ်ပေါ့နော်
အဲအဲ့အတွက်ကတော့ကျွန်တော်တို့လည်းဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော်တော်များများတော့ကျွန်တော်တို့ဒီဟိုဟာလုပ်ထားပါတယ်ဟိုသင်တန်းနေပေါ့လေဒီနိုင်ငံတကာမှာလုပ်တဲ့ပုံစံနဲ့ပတ်သက်တဲ့သင်တန်းတွေကျွန်တော်ယူထားပါတယ်အများကြီးပါပဲမဲယုံထဲမှာမဲရည်တာမျိုးကအစားတော့ကျွန်တော်တို့လိုက်ရိုက်မယ်မဲထည့်တာမျိုးကျွန်တော်တို့ပြမယ်ဒါတွေတော့ကျွန်တော်ပြမယ်သို့သော်နောက်ဆုံးရလာမယ်ရလက်ကတော့ဘေးအားဟာကိုပဲအခြေပြုမလဲဆိုလို့ရှိရင်ကျွန်တော်တို့ကဒီတိုင်းနဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်တွေကအမှန်တကယ်ထုတ်ပြန်ပြီဆိုတဲ့အချိန်မှသာလျှင်ကျွန်တော်တို့ကတော့တရားဝင်ထုတ်ပြန်မှာဖြစ်ပါတယ
်။ဆရာအဲ့တော့ကျွန်တော်ရွေးကောက်ပွဲနေ့မှာကျွန်တော်ပြည်တွင်းပြည်ပဆရာတို့ပြန်ကြားရေးပါဝင်ပေါ့နော်။ကျွန်တော်သတင်းတောက်တွေကြုံတွေ့နေရတဲ့အခက်အခဲတွေဘာတွေရှိနိုင်လဲ။အဲ့တို့တစုံတရာကျွန်တော်မဲယုံလို့ဘာလို့မှာကျွန်တော်ကြုံတွေ့လာမယ်ဆိုရင်ရောကျွန်တော်အနေနဲ့အောက်မှာပြန်ကြားရေးဝန်ကြီးဌာနနေရတစုံတရာကျွန်တော်ကူညီဆောင်ရွက်ပေးမလား
။ဟိုအဲ့အတွက်ကိုလည်းကျွန်တော်တို့ National Dialogue ကျွန်တော်တို့လုပ်ထားပါတယ်ဒါ UNESCO ရဲ့ပြည်ကြားရေးဝန်ကြီးဌာနရဲ့နောက်တစ်ခါကျွန်တော်ရှင် Press Council Interim ရဲ့နောက်တစ်ခါပြည်ထောင်စုဝန်ကြီးဌာနတို့ပေါ့ Journalist တွေ Safety နဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးတာပေါ့ဆွေးနွေးတာတော့ဒီမှာရတဲ့အချက်တွေကတော့ခုနဖျားခုအောင်ဆိုပြောသလိုပဲတချို့စိုးရင်စရာအချက်လေးတွေကိုကျွန်တော်တို့တွေ့နေတာရှိပါတယ်ဒါမှမဟုတ်ဒီအချက်တွေကလည်းပြီးခဲ့တဲ့ရွေးကောက်ပွဲပေါ့အဓိကတော့2010တုန်းကအနေထားပေါ်မှာမူတည်ပြီးတော့မှပတင်းတောက်တွေကလည်းစိုးရင်မှုတွေဖြစ်ပါတယ်အဲ့တော့ဒါမဲ့အခု2015ရွေးကောက်ပွဲရဲ့ပုံစံက2010နဲ့အများကြီးကိုကွာခြားမှာသိကြပါတယ်အဲ့တော့ဟိုဒီအတွက်ကိုလည်းစိုးရင်စီမရှိဘူးပေါ့ဒီကျွန်တော်တို့အဲ့ဒီမှာတင်ပြခဲ့တယ်ပြည်ထောင်စုရဲ့ဒီလိုပဲပြောပါတယ်အဲ့နောက်တစ်ခုကတော့ဒီလိုမျိုးတစ်ခုခုကုနာလို့ပေါ့ဒီအငင်းပွားမှုမျိုးဒါမှမဟုတ်လည်းကျွန်တော်တို့တစ်ခုခုပေါ့လုံခြုံရေးရထိခိုက်နိုင်မှုမျိုးတွေဖြစ်လာတယ်ဆိုရင်ဘယ်လိုလုပ်မလဲဆိုတော့အခုဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီပုံမှာညှိနှိုင်းပူးပေါင်းစေစားရေးကော်မတီဆိုတာလေးဖွဲ့ထားတယ်အဲ့တော့ဒီကော်မတီထဲမှာကျွန်တော်တို့ပြန်ကြားရင်းနဲ့ဆိုလေပြည်သူ့ဆက်ဆံရေးဦးစီးဌာနကဒါဒုတိယညွှန်ကြားမှုချုပ်တယောက်လည်းပါပါတယ်အဲ့တော့ဒီအဖွဲ့ကတော့အဲ့လိုမျိုးတစုံတရာဖြစ်လာရင်အဲ့ဒီအဖွဲ့လေးကိုကျွန်တော်တို့က complaint လမ်းလုံမယ်ဒါမှမဟုတ်လည်း inform လမ်းလုံမယ်အဲ့ဒီကနေပြန်ဖြေရှင်းမှုဆိုပြီးတော့ဒါတော့အစီအစဉ်ကျွန်တော်တို့ဟိုညွှန်ကြားဆောင်ရွက်နေတာရှိပါတယ
်ဒီရွေးကောက်ပွဲကတော့ဆရာတည်တဲ့အတိုင်းနိုင်ငံတကာသတင်းတော့တွေလာကြပါဦးခင်ဗျာဆရာတို့ပြန်ကြားရေးဝန်ကြီးဌာနအောဘလို့ပြင်ဆင်ထားလဲခင်ဗျာ
ပြန်ကြားရေးဝန်ကြီးဌာနအနေနဲ့တော့ဒီနှစ်နှစ်လောက်အတွင်းမှာတော့ကျွန်တော်တို့ရဲ့ reform process ကြီးအရာလေကျွန်တော်တို့ကတည်င်းကိုတော့တိတိကျကျနဲ့မှန်မှန်ကန်ကန်နဲ့အမြန်ဆန်ဆုံးပေးနိုင်တဲ့အနေအထားမျိုးဖြစ်အောင်တော့ကျွန်တော်တို့လည်းကြိုးပမ်းထားပါတယ်အဲ့တော့အဓိကတော့ဒီရွေးကောက်ပွဲဆိုတော့ပို့ပြီးတော့လည်းအရေးကြီးတယ်ဆိုတာဆရာလည်းသိပါတယ်မြန်မာတန်ရုံမြန်တန်ကြားဆိုရင်ကျွန်တော်တို့မှာ NRC ဘူရိုတွေရှိတာပေါ့အဲ့တော့ဒီဘူရိုတွေမှာကဘာတွေရှိလဲဆိုရင်တည်င်းကိုအမြန်ဆုံးပို့နိုင်ဖို့ပေါ့ဒီ flyway လို့ဒီ delivery လုပ်မဲ့ကျွန်တော်တို့ဒီ equipment တွေရှိပါတယ်အဲ့တော့ဒီ equipment တွေကကျွန်တော်တို့ကတစ်ခါတည်းပြီးရတယ်တစ်ခါတည်းပြန်တင်နိုင်တဲ့အနေအထားမျိုးပေါ့နော်ဒါမျိုးကျွန်တော်တို့ရှိတယ်အလားတူပဲတစ်ခါဒီ AVI West လို့ဟာမျိုးလည်းကျွန်တော်တို့ကဝယ်ထားပါတယ်ဒီဟာတွေလည်းဒီမြန်မာအတန်းမှာဒါတွေကလည်းတစ်ခါတည်းပေါ့သတင်းပို့နိုင်မဲ့အနေအထားမျိုးကိုကျွန်တော်ကတင်ပြတာပါအလားတူပဲကျွန်တော်တို့နိုင်ငံမှာလည်းရှိမှာ internet access ကလည်းတော်တော်လေးဒါကောင်းလာတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်ဒီ internet access ကိုပဲအသုံးပြုပြီးအခုလည်းဒီနေ့စဉ်ဖြစ်ပေါ်နေတဲ့နယ်သတင်းတွေနောက်တစ်ခါကြလို့ရှိရင်ကျွန်တော်တို့တက်ဆိုင်ရတန်းဒေသအစိုးရပြည်နယ်အစိုးရတွေတရင်တွေကကျွန်တော်တို့အခုလည်းပို့နေတာပါပဲအဲ့တော့ဒါကအတွေ့အကြုံကျွန်တော်တို့မှာတော်တော်လေးရနေပြီသားဖြစ်တော့ရွေးကောက်ပွဲအတွက်မှာတရင်ကိုမြန်မြန်ဆန်းနဲ့တခါတည်းပို့နိုင်ဖို့အတွက်ကတော့ကျွန်တော်တို့အားလုံးတရားပြင်ဆင်ထားပြီးတော့တရားချောက်ကိုကျွန်တော်တို့လမ်းညွှန်မှာကြားထားပါတယ်
ဆရာဦးတင်းစစ်ခင်ဗျာ RF ရအထူးကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ